မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ခံသူ 9,000 နီးပါးရှိသွား၏ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ဒီနေ့မှနောက်ထပ် virus ကူးစက်ခံသူ 1,509 ယောက်ရှိတာကြောင့်စုစုပေါင်းရောဂါကူးစက်ခံသူဥယေဟာလည်း 19,486 ယောက်ရှိသွား၏ဖြစ်တယ်လို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနရဲ့ဒီနေ့နိုဝင်ဘာ29ရက်နေ့ည8နာရီထုတ်ပြန်ချက်မှာပြောပါတယ်။ဒါပြင် virus ကြောင့်နောက်ထပ်သေဆုံးသူ32ယောက်ရှိခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း 1,918 ယောက်ရှိသွား၏ဖြစ်တယ်လို့ပြောပါတယ်။ဒီနေ့သေဆုံးသူတွေထဲမှာ26ယောက်ကတော့ငကိုယောဂအခန့်ရှိသူတွေဖြစ်ပြီးတမတော်ဆေးဦးမှာကုသနေတဲ့သူတွေလည်းပါဝင်တယ်လို့ပြောပါရယ်။လွန်ခဲ့တဲ့24နှစ်အတွင်းမှာဓာတ်ခွဲနမူနာ 15,220 ကိုစစ်ဆေးခဲ့တာမှာအဲ့လိုတွေ့ရှိခဲ့တာပါ။ဒါပြင်ဆေးဦးကဆင်းဝင်ရသူ 1,322 ယောက်ရှိတဲ့အတွက်အခုဆိုရင်စုစုပေါင်းယောဂသက်သာပျောက်ကင်းသူအရေအတွက်ဟာလည်း 68,910 ရှိသွားပြီဖြစ်ပါရယ်။ကူးစက်သူများနေတဲ့ရန်ကုန်တိုင်းပါဝင်ပြည်နယ်နဲ့တိုင်းတချို့မှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အိမ်မှာနေဖို့နဲ့အသွားလာပါဝင်ကန့်သတ်ထားတာတွေကိုဒီဇင်ဘာလလယ်အထိထပ်ပြီးတော့သတ်တမ်းတိုးထားပါရယ်။အိမ်မှာနေဖို့ကန့်သတ်ထားတဲ့အထက်မှာအဓိကအဖြစ်များဆုံးရန်ကုန်တိုင်းကမြို့နယ်အများစုအဓိကအဖြစ်အဖြစ်များခဲ့တဲ့ရခိုင်ပြည်နယ်နဲ့နောက်အဖြစ်များလာနေတဲ့မန္တလေး၊ပဲခူး၊အေရဝတီတိုင်းတွေနဲ့မွန်ပြည်နယ်တို့ကမြို့နယ်တချို့အပါအဝင်မြို့စုစုပေါင်း84မြို့ပါဝင်ပြီးတော့အလုံးနဲ့ကျန်းမာရေးကလွှဲရင်အပြင်မထွက်ကြဖို့ကိုညွှန်ကြားထားပါတယ်ခင်ဗျာ။